အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဒီနှစ်အတွင်းဒုတိယအကြိမ်အနေနဲ့သူ့မှာကိုဗစ်ကာယောဂါစမ်းသပ်တွေ့ရှိနေပြီးတိတ်မပြင်းထန်ဘူးလို့တနင်္လာနေ့ကပြောပါတယ်။အလုပ်တွေကိုတော့ပုံမှန်အချိန်စရအတိုင်းအိမ်မှာပဲအွန်လိုင်းကနေဆက်လက်လုပ်ကိုင်သွားမယ်လို့ပြောပါတယ်။ဒါအပြင်ကူးစက်ယောဂါကာကွယ်ရေး CDC လမ်းညွှန်ချက်အတိုင်းနောက်ထပ်5ရက်ကြာကွာရန်တင်းသီးသန့်ခွဲပြီးနေထိုင်မှာလည်းဖြစ်ပါတယ်။အသက်69နှစ်အရွယ်ရှိကာကွယ်ရေးဝန်ကြီး Austin ဟာဒီနှစ်အစဇန်နဝါရီလအတွင်းကလည်းကိုဗစ်ကာယောဂါကူးစက်ခံခဲ့ရပါတယ်။လာမယ့်ရက်တွေမှာသူ့ရဲ့ဆရာဝန်နဲ့ဆက်လက်ပြီးတိုင်ပင်မယ်လို့လည်းပြောပါတယ်။ကိုဗစ်ပြန့်နှံ့မှုနှေးကွေးလာအောင်နဲ့ကျန်းမာရေးဆိုင်ရာတက်ရောက်မှုနည်းပါးစေဖို့အတွက်အမေရိကန်ပြည်သူအားလုံးကာကွယ်ဆေးထိုးချဖို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။